ဒီအစိုးရဟာ cyber internet လုံခြုံရေးကိုအလေးနဲ့ထားပြီးကုန်သွယ်ရေးဆိုင်ရာရှေ့ဝက်ချက်တွေကိုခိုးယူတဲ့ hacker တွေအပါအဝင် internet ကနေပြစ်မှုကျူးလွန်သူတွေကိုဥပဒေတွေနိုင်ငံတကာသဘောတူညီချက်တွေအရအရေးယူတင်တယ်လို့ American ပြည်တော်စုကိုဒီကနေ့အင်္ဂါနေ့စတင်ရောက်ရှိဖို့ရှိတဲ့တရုတ်သမ္မတရှီကျင်းပင်ကပြောကြားလိုက်ပါတယ်။ Wall Street Journal ရဲ့မေးခွန်းတွေကိုစာနဲ့ရေးပြီးတုံ့ပြန်ထားတာမှာတော့တရုတ်အစိုးရကိုယ်တိုင် internet ကနေအချက်လက်တွေကိုခိုးယူတာကိုခံရပြီးစီးပွားရေးအချက်လက်တွေခိုးယူတဲ့ကိစ္စမှာအစိုးရပေါင်းပတ်သက်ခြင်းမရှိဘူးလို့ညွှန်ဆိုလိုက်ပါတယ်။တရုတ်အစိုးရအနေနဲ့ကုန်သွယ်ရေးဆိုင်ရာရှုဝတ်ချက်တွေကိုပဲပုံစံနဲ့မှခိုးယူခဲ့ခြင်းမရှိခဲ့သလိုတရုတ်ကုမ္ပဏီတွေကိုလည်းအဲ့လိုလုပ်ဖို့အားပေးတာတွေထောက်ခံတာတွေမလုပ်ခဲ့ဘူးလို့တရုတ်သမ္မတကရေးသားထားပါတယ်။တရုတ်အစိုးရကငွေကြေးထောက်ပံ့ထားတဲ့ internet တရှိုးလုံးမှုတွေကအမေရိကန်နဲ့တရုတ်ဆက်ဆံရေးမှာအဓိကအတားအဆီးဖြစ်နေကြောင်းအဲ့လိုတရှိုးလုံးနေတာတွေကိုရပ်တန့်ဖို့လိုတယ်လို့လည်းအမေရိကန်အမျိုးသားလုံခြုံရေးကြံပေး Susan Rice ကတရုတ်အစိုးရကိုတင်လာနေမှာသတိပေးလိုက်ပါတယ်။ internet ကနေပြစ်မှုကျူးလွန်နေတဲ့ပြဿနာကိုအမေရိကန်နိုင်ငံနဲ့ပူးပေါင်းဆောင်ရွက်မှုတွေတိုးမြင့်လှုပ်ဆောင်သွားဖို့အဆင်သင့်ပဲလို့သမရရှိက Wall Street Journal ကိုပြောကြားလိုက်ပါတယ်။ဒါပြင်တောင်တရုတ်ပင်လယ်တွင်းကပိုင်ဆိုင်မှုအငင်းပွားနေတဲ့ Spratly ကျောင်းစုတွေနဲ့ပတ်သက်ပြီးတော့လဲဆွေးနွေးသွားခဲ့ပါတယ်ခင်ဗျာ။